တရုတ်နိုင်ငံဂျာယီဝန်ကြီးဝန်ကြီးကရုရှားနိုင်ငံဂျာယီဝန်ကြီးနဲ့တနင်္လာနေ့ကမော်စကိုမြို့မှာတွေ့ဆုံခဲ့ကြပြီးတရုတ်ကရုရှားနဲ့မဟာဗျူဟာပူးပေါင်းဆောင်ရွက်ရေးကိုထူထောင်တာဖြစ်တယ်လို့ပြောလိုက်ပါတယ်မော်တာတိုင်းကမှအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့နှစ်ရက်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်မစ္စတာဝန်ကြီးရဲ့ဒီခီးကိုဆက်ခဲ့တာဖြစ်ပါတယ်ရုရှားတာဝန်ရှိသူတွေနဲ့မစ္စတာဝန်နဲ့ဆွေးနွေးပွဲတွေကကြာတာပြည်နေ့ထိဆက်ဖြစ်နေလိမ့်မယ်လို့မျှော်လင့်ထားကြတာပါကမ္ဘာကြီးရာတွေမှာအမေရိကန်ရဲ့လွှမ်းမိုးမှုကိုတံပြန်ဖို့အတွက်အခုဝေယုကဘာဖြစ်ရေးနဲ့ပိုပြီးတရားမျှတတဲ့ကဘာတည်ငြိမ်ရေးကိုတရုတ်နဲ့ရုရှားတို့ကကတိကဝတ်ပြုထားကြောင်းကဘာလုံးဆိုင်ရာတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတဲ့တရုတ်နဲ့ရုရှားတို့မှာတာဝန်ရှိကြောင်းမစ္စတာဝန်ကြီးကပြောကြားပါတယ်။ဒီပတ်ကုလသမဂ္ဂထွေထွေညီလာခံနဲ့တခြားနိုင်ငံတကာအစည်းအဝေးတွေမှာတရုတ်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်ကြမယ်လို့လည်းဆိုပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးယူကရိန်းရဲ့နယ်မြေပေါ်လေးစားရေးကိုတရုတ်ကပြောသလိုနေတို့ဖွဲ့ချက်လာတဲ့အတွက်ရုရှားကလုံခြုံရေးရရက်မအေးတာကိုလည်းစဉ်းစားဖို့လိုတယ်လို့မစ္စတာဝါကြီးကယက်တီပါတယ်။အမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျိတ်ဖြူလီဗာနဲ့မစ္စတာဝါကြီးတို့ဆွေးနွေးကြစဉ်မှာယူကရိန်းကိစ္စကိုဆွေးနွေးခဲ့ကြပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်တာမရှိသေးပါဘူး။သူတို့နှစ်ဦးလုံးကသူတို့ဆွေးနွေးခဲ့တာဟာပွင့်လင်းအသားပါပြီးအပြုသဘောဆောင်တယ်လို့ပဲပြောခဲ့ကြတာပါ။